ရုရှားကလည်းယူကရိန်းစစ်ပွဲမှာနေတူအဖွဲ့လုံးဝပါဝင်လာနေပြီလို့ဆက်ဆွဲလိုက်ပြီးတုံ့ပြန်မှုပြင်ဆင်နေတယ်လို့ပြောလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာနောက်အုပ်စုနေတူအဖွဲ့ကအပြည့်အဝပူးပေါင်းပါဝင်လာနေတယ်လို့ရုရှားကပြောလိုက်ပြီးနေတူအဖွဲ့ရဲ့ချင်းချမှုအနေနဲ့မျိုးစုံကိုထိန်းချုပ်ရေးတုံ့ပြန်ဖို့ပြင်ဆင်နေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးအစိုးရပိုင်းသတင်းမှာဖော်ပြလိုက်တာပါ။ယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီကရုရှားကျူးကျော်ချက်ကိုပိုတွန်းလှန်နိုင်ဖို့အနောက်နိုင်ငံတွေထောက်ပံ့တဲ့လက်နက်တွေကိုပိုချေချေပြင်းပြင်းသုံးနိုင်ဖို့အကောင်းမြင်ထားတယ်လို့ပြောလိုက်ပြီးမှအခုလိုတုံ့ပြန်ချက်ထွက်လာတာပါ။သမ္မတဇယ်လန်စကီအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဖို့မနေ့ကလွှတ်တော်ရောက်ချင်း VOA ယူကရိန်းဌာနကဒီလက်နက်အသုံးပြုမှုကန့်သတ်ထားတာအလုံးရှော့ပေးလာနိုင်ပါလားလို့မေးတာမှသူကအခုလိုအကောင်းမြင်ကြောင်းပြောခဲ့တာပါ။အခုလိုအချိန်မှာပဲရုရှားကပြန်ဩစတြေးလျနိုင်ငံကိုနှစ်ပေါင်း40တင်ပြန်ရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကတော့စစ်ပွဲခင်မဟုတ်တော့လို့ယူကရိန်းမှာငြိမ်းချမ်းရေးဖော်ဆောင်ဖို့ထောက်ခံတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။